ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဘူဒီတောင်နဲ့ရေတိတောင်မြို့နယ်အတွင်းကလုံခြုံရေးရဲကင်းရဲစခန်းနဲ့တပ်ရင်းဌာနချုပ်စတဲ့စခန်းနေရာစုစုပေါင်း30လောက်ကိုအကြမ်းဖက်သမားတွေတပြိုင်နက်တည်းလိုဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်အနီးအနားကျေးရွာကဒေသခံတိုင်းရင်းသားတွေမောင်တော်နဲ့ဘူဒီတောင်မြို့တွေကိုတင်းရှောင်လာကြသလိုမြို့ပေါ်နေပြည်သူတွေဟာလည်းလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်အထူးသဖြင့်ညအချိန်မှာထမှန်တိုက်ခိုက်လာမှာကိုပူပန်နေတာလည်းဖြစ်ပါတယ်ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ဩဂုတ်လ25ရက်နေ့မနေ့တနင်္လာလောက်ကစတင်ပြီးအကြမ်းဖက်သမားတွေကတိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်10ဦးတပ်မတော်သား2ဦးနဲ့ဒုလဝကမှူး2ဦးကြာဆုံးပြီးလက်နက်ငယ်6လက်ဆုံးရှုံးခဲ့တယ်လို့အကြမ်းဖက်သမားတေဆုံး59ယောက်နဲ့ဖမ်းဆီး1ယောက်ရှိကြောင်းနိုင်ငံတော်အတိုင်ပင်ခံယုံကသတင်းထုတ်ပြန်ထားပါတယ်ဒီတကြိမ်တိုက်ခိုက်တာဟာပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းကတိုက်ခိုက်တာနဲ့ပုံမပြင်းထန်ခဲ့ပြီးမောင်တော်မျိုးအနီးကျေးရွာတွေကဒေသခံတိုင်းရင်းသားတွေဟာမောင်တော်မျိုးပေါ်ကိုတင်းရှောင်လာကြကြောင်းနဲ့အထိတ်တလန့်ရှိနေကြောင်းမောင်တော်မျိုးကတူကပြောပါတယ
်ကျွန်တော်တို့မောင်တော်မျိုးပေါ်ရက်ွက်ဝိမလရဲ့စံပြကြော်ရဲ့မျိုးဦးရော်ရဲ့ပြီးတော့အောင်မလရော်ရဲ့ပုံမှုရော်ရဲ့ပြီးတော့ရက်ွက်ဟာလေးရဲ့တိုက်တဲ့မြောင်မေလရဲ့အဲ့ဒီရော်တွေကလူတွေကဆိုတာ2016ကစက်ပဲလို့ကြီးလာတဲ့အခါအခုညီပေးတဲ့မောင်တော်မျိုးသာသနာ့ဘိတ်နယ်ကိုရောက်နေပါတယ်ခင်ဗျာကျွန်တော်တို့မောင်တော်မျိုးပေါ်မှာဆိုရင်6မှရက်ွက်မှာ600နဲ့900ကြားရယ်သာသနာ့ဘိတ်နယ်မှာဆိုရင်900နဲ့900ကျော်ကျော်လောက်ပေါ့အဲ့လိုမျိုးရှိနေပါတယ်ခင်ဗျာမျိုးပေါ်လူထုတွေကလည်းမနေ့က12နာရီကျော်ကလေးကတညာလုံးမအေးရပဲနဲ့ဒီနေ့ဒီအခုထိစိုးရဲကြောက်ကြနေသေးပါပဲခင်ဗျာပြီးတော့ကျွန်တော်တို့ကလည်းဆက်လက်ပြီးဒီညဘယ်လိုဖြတ်သန်းမလဲဖြတ်သန်းမလဲဆိုတာကိုစိုးရိမ်ပုံပယ်နေရပါတယ်ခင်ဗျာ
လက်ရှိမောင်တော်မျိုးရဲ့လုံခြုံရေးအခြေအနေကိုလည်းအခုလိုဆက်ပြောပါတယ်
လုံချောရဲ့ချင်းကနေ့ကကျွန်တော်တို့အမောင်တော်မြောက်ပိုင်းတောင်ပိုင်းရင်းနေရှားသောပခန်းတွေကိုတပြိုင်တည်းတည်းတို့ကစိုက်ခဲ့ပါလေခင်ဗျာနိုင်ငံတော်လုံချောရဲ့တပ်ဖွဲ့ဝင်တွေနေနေလေအခြေခဲ့တဲ့နေများများရှိတော့ပါလေခင်ဗျာစာဆုံးတော်တာလည်းရှိပါလေဒီနေ့မနေ့ဆက်လိုက်ပတ်ဝန်းကျင်လာမှာပေါ့အမောင်တော်မြောက်ကခရကအုပ်ဖို့ချိုးရင်မူပြီးတဲ့ကားကိုလေလက်လုံးပုံနဲ့ဟိုဖြစ်တာသုံးကဖြစ်တာကိုလည်းခံရပါလေခင်ဗျာအဲ့လိုမြို့ပေါ်မှာတော့မှကျွန်တော်တို့တွေဆိုရင်နေဘက်မှာတော့ပြောကြရမရှိဘူးပေါ့အဲ့ဒါကျွန်တော်တို့ကလုံချောတွေကိုကျွန်တော်မြို့ပေါ်လုံချောရောကျေရော်လေးလုံချွေးတော့ဒီတော်ကျွေးရကနေပြီးတော့အများဆုံးပေါ့ဆက်မတော်သားတွေကိုလုံချွေးတောင်းဝင်ယူပြီးပြောချင်ပါလေခင်ဗျာ
မောင်တော်မျိုးမှာရှိတဲ့ပြည်သူတွေဟာလုံချုံရေးစိတ်မချရပေမဲ့တခြားအရက်ကိုတင်းရှောင်ဖို့လည်းအခက်အခဲရှိနေကြောင်းမောင်တော်မျိုးကဝန်ထမ်းတဦးကပြောပါတယ
်ကျွန်တော်တို့ကဝန်ထမ်းဖြစ်နေလို့ဇာနေရတာမိသားစုကိုပို့ရမှာကျွန်တော်လမ်းကြောင်းတော်မှမရသေးလို့မတော့ရတာလမ်းကြောင်းတော်လို့မရသေးဘူးလေအခုလမ်းမှာမြို့သူကြီးလမ်းမှာမိုင်းထောင်ထားတယ်ဆိုပြီးတော့သတင်းရတယ်အခုကားလေးမတော့ဘူးရအောင်တော့လမ်းမှာလမ်းမှာဒါလည်းကျွန်တော်တို့ကဟိုလမ်းတော်မှာပိတ်ထားတယ်မန်ချင်းပြီးမှသွားရမှာ
မောင်တော်မျိုးနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဥမောင်အောင်ကလည်းလမ်းပန်းဆက်သွယ်ရေးအခြေအနေကိုအခုလိုပြောပါတယ
်လမ်းတွေကပိတ်ထားတယ်ဒါလမ်းတွေကမပိတ်လို့လည်းမရဘူးလေငါပြောရဲဆိုတော့မိုင်းထောင်သားလေးတွေရှိရတယ်ဒီကောင်တွေကဒါကြောင့်မို့လမ်းတွေကဒီပြည်သူတွေခြေထောက်မှာဆိုတော့ပိတ်ထားတာရှိတယ်ဆိုတော့ဒီကပြည်သူတွေကကြောင်ပိတ်မိနေတာဟုတ်
ဒီကနေ့မှာတော့မောင်တော်မျိုးမှာညမထွက်ရအမင့်ကိုအရင်ည9နာရီကနေမနေ့9နာရီအစညနေ6နာရီကနေမနေ့6နာရီအထိတိုးမြင့်လိုက်ပါတယ်ဘူဒီတော်မျိုးနယ်ဘက်အခြေအနေကိုတော့ဘူဒီတော်မျိုးနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကအခုလိုပြောပါတယ
်အလုံးကြီးလမ်းလမ်းမကြီးနေရာရှိတယ်ဒီနေရာကလူတွေကကြောက်ချင်နေတဲ့အခြေအနေရှိပါတယ်အဲလောလောဆယ်ဆယ်ကျွန်တော်တို့ဘူဒီတော်ကိုရောက်တာကတော့တပိတ်တော်ရဲ့တင်းကျောင်းရဲ့တပေါင်းချောင်းရဲ့အဲ့ဒီတော့ကလောလောဆယ်ရောက်နေတယ်အလုံးကလောလောဆယ်မှာကျွန်တော်တို့တရားကြောတောင်းကြအောင်ရှိနေတယ်။အဘိဓိတော်မျိုးလူကြီးကတော့အဲတင်းနေကြီးကကျွန်တော်တို့ညခဲပြီးတော့ကျွန်တော်တင်းနေနေပါတယ်ခင်ဗျာ။ကျွန်တော်တို့ညဝင်လာရင်လည်းကျွန်တော်တို့ဒီအခြေအနေကပုံစံလာနေတဲ့အခြေအနေရှိနေတယ်လေ။ကျွန်တော်တို့ဒီတစ်ခါနဲ့အလုံးကြီးစဉ်းညရတဲ့အခြေအနေရှိပါတယ
်။ဒီကနေ့မွန်လွဲပိုင်းတနအီမှာရသေးတော်မျိုးနဲ့ချင်းကာလီဘင်္ဂလီရွာမှာနေထိုင်သူတွေဟာသူတို့နေအိမ်တွေကိုမီးရှို့ပြီးမြင်းနာဘင်္ဂလီကြီးရွာနဲ့မေယူတောင်ကျောဘက်ကိုထွက်ခွာသွားကြောင်းလဲနိုင်ငံတော်အတိုင်ပင်ခံယုံကသတင်းထုတ်ပြန်ထားပါတယ်။နိုင်ငံတော်အတိုင်ပင်ခံယုံရဲ့သတင်းထုတ်ပြန်ချက်မှာအကြမ်းဖက်သမားတွေဟာနေကြားဆောင်တပ်ရင်းကစစ်ကူသွားတဲ့ကားသုံးစင်းကိုမောင်တော်မောင်နှမရွာဘလီရှိမှာနေ့လယ်2နာရီခွဲကမိုင်းဆွဲတိုက်ခိုက်ခဲ့တာကြောင့်ညနေ4နာရီလောက်အထိပြစ်ခတ်တာတွေရှိနေကြောင်းလည်းဖော်ပြထားပါတယ်။လက်ရှိအကြမ်းဖက်တိုက်ခိုက်တာဟာကိုဖီအာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကအပိသက်အစီရင်ခံစာထုတ်ပြန်တာနဲ့လာမယ့်စက်တင်ဘာလမှာကုလသမဂ္ဂအထွေထွေညီလာခံကျင်းပမှာကိုအချိန်ကိုက်ပြီးဖန်တီးဖော်ဆောင်တာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံယုံကသုံးသပ်ထားပါတယ်။ 2016ခုနှစ်အော်တိုဘာလ9ရက်နေ့ကလည်းမောင်တော်မြို့နယ်ကနေကြားဆောင်ရေကင်းစခန်းနဲ့ဌာနချုပ်ကိုအချမ်းဖက်သမားတွေကတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့ဘူးပါတဲ့အဲ့ဒီတိုက်ခိုက်မှုမှာရဲတပ်ဖွဲ့ဝင်9ဦးကြာဆုံးပြီးလက်နက်မျိုးစုံ48လက်ဆုံးရှုံးခဲ့တယ်လို့အချမ်းဖက်သမားတေဆုံး8ယောက်နဲ့ဖမ်းဆီး2ယောက်ရှိခဲ့ပါတဲ့